မင်္ဂလာပါခင်ဗျာလွတ်လပ်တဲ့အာရှနိုင်ငံ RFA ကနေအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ခင်ဗျာကျွန်တော်ကကြော်သူပါ
ကျမတက်စုအောင်ပါဒီတစ်ပတ်ရောက်ရှိလာတဲ့ပထမဆုံးစာကတော့သိန်းနိုင်ဆိုတဲ့ Facebook အကောင့်ကနေရေးသားပေးဖို့အကြောင်းကြားလာတဲ့စာဖြစ်ပါတယ်စာထဲမှာပါတဲ့အကြောင်းအရာကတော့သခိုင်းတိုင်းဒေသကြီးမုံရွာခရိုင်အေရော်မြို့သားတအူးကလက်ရှိဆိုရကာလအတွင်းဥပဒေအလေးမထားမှုလုပ်ရက်တွေကိုတင်ပြခြင်းလို့ပါတယ်စကိုင်းတိုင်းမုံရွာခရိုင်ရေတော်မြို့ပေါ်အမှတ်1လေဒီချေရော်ဖျားဝင်ကျင်ကရှာမြေတွေကိုအမှတ်1အုပ်ချုပ်ရေးမှူးအမှတ်1မြေစင်းစေးတို့ကအခကျင်းငွေတွေရယူပြီးတော့ရပိုင်ရှင်တွေကိုမြို့မြေခွဲမြေစင်းပုံစံ105 106ရစေရမယ်ဆိုပြီးတော့မြို့မြေခွဲရိုက်ကအဂတိလိုက်စားနေကြပါတယ်တဲ့ရဲကြီးအုပ်ချုပ်ရေးမှုတွေရဲ့လိုက်နာရမယ့်တာဝန်တွေပြက်ကွက်နေတဲ့အပြင်လေယာဉ်မြေဥပဒေကိုလည်းဖောက်ဖျက်ကျူးလွန်လုပ်ကိုင်နေလို့အစိုးရလူကြီးမင်းတွေတည်စေဖို့ RFA ကနေတဆင့်တည်စေဥပဒေအတိုင်းအရေးယူပေးစေဖို့ဆိုပြီးတော့ပြောကြားပေးပါခင်ဗျာလို့ရေးသားထားတာဖြစ်ပါတယ်ရှင
်။အခုနောက်ထပ်စာတစောင်းကလည်းသခိုင်းတိုင်းဒေသကြီးကပေးပို့လာတဲ့စာတစောင်းဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါဆိုပြီးအစချီထားကသခိုင်းတိုင်းရွှေဘိုခရိုင်ကြောင်မြောင်းမြို့မှာတဲကြောက်စုတ်တန်ကုန်တွေရှိပါတယ်မလားကျွရမှာလည်းတဲကြောက်စုတ်တန်ကုန်တွေရှိပါတယ်မလားကျွရကတော့ AR မြေကဘာမြေတွေပြိုလို့ရေကာတာလုပ်ဖို့အတွက်နိုင်ငံတော်ကိုတင်ပြထားပါတယ် AR မြေကဘာမြေတွေပြိုလို့တဲကြောက်စုတ်တန်ကုန်တွေကိုလည်းတခြားကျေးရွာတွေမှာပြောင်းစုံနေကြပါတယ်အထက်မြန်မာပြည်ဗမော်ကနေမန္တလေးထိကျွန်တော်တို့ကျေးရွာတွေကတော့တဲကျွန်းမြေတွေဖြစ်နေပါပြီတခြားနေရာတွေပြောင်းစုံနေပေမဲ့လည်းနှစ်တွေကြာလာတော့ကဘာမြေတွေကပြိုလိုက်လာမှာပါပဲအရာရီမြစ်ကကဘာမြေတွေပြိုရင်နိုင်ငံတော်ကပဲငွေကုန်ဖြစ်မှာပါတဲကြောက်စုတ်တန်ကုန်တွေကိုနိုင်ငံတော်ကနေတရားဝင်ပိတ်ပေးဖို့ RFA သတင်းဌာနကနေနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုတင်ပြပေးပါလေးစားစွာဖြင့်မေတ္တာရက်ခံပါတယ်လို့ရေးသားလာတာဖြစ်ပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအာ rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်နောက်ထပ်ပေးပို့လာတဲ့စာတစောင်ကရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းမြို့ကတမတော်လေချောင်းအရန်တက်ကနေတင်းစီထားတဲ့မြေတွေဟာ1988ခုနှစ်ကတည်းကတင်းစီခဲ့တာဖြစ်ပါတယ်တဲ့တင်းစီပြီးနောက်ပိုင်းမှာလဲလက်ရှိခုချိန်ထိဘာတစ်ခုမှအသုံးပြုခြင်းမရှိပါဘူးတဲ့အဲ့ဒီတင်းစီထားတဲ့မြေနေရာတွေမှာနောက်ထပ်တီးစားချထားတာတွေကိုလည်းတွေ့ရပါတယ်တဲ့ဒါကြောင့်သက်ဆိုင်ရာတင်းစီထားတဲ့တက်ကနေအမြန်ဆုံးပြန်လဲဆွလွတ်ပေးပါဆိုပြီးတောင်သူတွေကရေးသားပေးပို့လာတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လဲဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက39 444-61-6431 39 00-246-0693တို့ဖြစ်ပါတယ
်နောက်ထပ်စာတစောင်ကတော့မလေးရှားနိုင်ငံမှာအလုပ်သွားလုပ်နေတဲ့ရခိုင်တိုင်းသားလေးတယောက်ကရေးသားပေးပို့လာတဲ့စာတစောင်ဖြစ်ပါတယ်သူကရသေးတောင်မြို့နယ်ကနေမလေးရှားနိုင်ငံမှာအလုပ်သွားလုပ်နေတာပါတဲ့ရခိုင်ပြည်နယ်ထဲမှာအင်တာနက်လိုင်းတွေဖြတ်တောက်ထားလို့မိသားစုနဲ့ဖုန်းပြောလို့လည်းမရငွေလွှဲဖို့ကလည်းအဆင်မပြေဖြစ်နေပါတယ်တဲ့အခုလိုအစ်စ်ပြစ်နေတဲ့ကာလအတွင်းမှာလည်းမိသားစုတွေဘယ်လိုနေထိုင်ကြရသလဲဆိုတာတွေကိုစိုးရိမ်ပူပန်နေရပါတယ်လို့လည်းဆိုလာပါတယ်အဲ့ဒီအခက်အခဲတွေကိုအစိုးရကအမြန်ဆုံးဖြေရှင်းပေးဖို့အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့အတွက် RFA ကနေတဆင့်ပြောပေးပါလို့ရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာခန္ဓာကတော့ဒီလောက်ပါပဲ။နောင်လာမယ့်ပတ်မှာလည်းရောက်ရှိလာတဲ့စာတွေကိုဖော်ပြပေးမှာမို့စောင့်မျှော်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။